Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆက်မှုထိပ်သီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကမ္ဘာလုံခြုံရေးဆိုင်ရာချင်းချောက်မှုတွေကိုဂျပန်နိုင်ငံမှာဆွေးနွေးနေကြပါတယ်အိန္ဒိယနိုင်ငံမှာတော့ဒီကနေ့မနေ့ဖျားเจ้าမိလောင်မှုဖြစ်လို့လူ100လောက်တည်ဆုံခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမှတ်မိုးဖြူနေတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့ကျောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲဖို့ဒေါင်ဆန်းစုကြည်ခေါင်းဆောင်နဲ့ပြည်သူအစိုးရပြည်သူကနေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ကိုတိုက်တွန်းလိုက်ပါတယ်
။ပူးပေါင်းဆောင်ရွက်မှသာအောင်မြင်မှာ။ဒါဖြစ်လို့လဲဆိုကျောင်းသားလည်းမပါဘူး၊ဘာမှမပါဘဲနဲ့လုပ်ခဲ့တဲ့ပညာရေးသမစ်တွေစုံစုံလဲရတယ်။အဲဒါကြောင့်အခုကအားလုံးပါဝင်မှာပေါ့နော်။အောင်မြင်မယ်။
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးတူတာပါရှင်။ဒီသတင်းနဲ့ပတ်သက်ပြီးမကြခင်အသေးစိတ်တင်ဆက်ပေးပါမယ်။နောက်ပိုင်းမှာတော့လဘရောင်းတောင်ဒေသကိုကိုယ်တိုင်သွားရောက်ခဲ့တဲ့ VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းတွင်ထွန်းတင်ပြထားတဲ့ကျင်းညီစီမံကိန်းနဲ့ပတ်သက်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ဒီတနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခဏလေးဖြစ်တဲ့မြန်မာရေးသုံးသက်ချက်မြန်မာပြည်မှပေးစာများထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ G7 လို့ခေါ်တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဂျပန်နိုင်ငံဟီရိုရှိမာမှာစတင်လိုက်ပြီးဖြစ်တဲ့နှစ်ရက်ကြာညီလာခံအတွင်းအဓိကဆွေးနွေးကြမယ်အထက်ကမ္ဘာလုံးဆိုင်ရာလုံခြုံရေးချင်းချောက်မှုတွေပါဝင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကအာဖဂန်နစ္စတန်နိုင်ငံခီးစဉ်အပြီးတနင်္ဂနွေနေ့မှာဂျပန်နိုင်ငံဟီရိုရှိမာကိုရောက်ရှိသွားတာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးဆုံးခါနီးအချိန်အမေရိကန်တို့နျူကလ িয়ার ပုံကျဲချခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာကိုပထမဆုံးတွားရောက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ပါတယ်။ဟီရိုရှိမာသတင်းစာတစောင်ဖြစ်တဲ့ချူကိုကူရှင်ဘိုးနဲ့တွေ့ဆုံမေးမြန်းခံမှာတော့နိုင်ငံတကာငြိမ်းချမ်းရေးကိုထိပါးစေတဲ့ကဘာတလွချင်းချောင်မှုအများစုကိုစုပေါင်းအနဲ့ဖြည့်ရှင်းဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။အခုဆွေးနွေးပွဲလိုမျိုးတွေ့ဆုံဆွေးနွေးမှုတွေဟာဆိုရင်နိုင်ငံတကာနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကိုဖြည့်ရှင်းဆောင်ရွက်ဖို့နဲ့လိုအပ်တဲ့အခိုင်အမာလှုပ်ဆောင်မှုတွေအပေါ်မှာရှင်းရှင်းလင်းလင်းတသန်နဲ့ပြောနိုင်ရည်အထောက်အကူဖြစ်စေတဲ့အရေးကြီးတဲ့အခွင့်အလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကဘုရားကျောင်းတစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကကြီးမားတဲ့မိလောင်မှုတစ်ခုဖြစ်ပွားခဲ့လို့လူတရားကျော်တည်ဆုံးပြီးတော့ဖျားဘူးတွေရာနဲ့ချီတန်းရခဲ့ပါတယ်ဖျားကြောင့်နှစ်ပတ်လေဘာသာရေးပွဲတော်ရဲ့မိရှုမိပန်းတွေကိုကြည့်ရှုဖို့ထောင်နဲ့ချီတဲ့ဖျားဘူးတွေစုယုံနေခဲ့ချိန်မှာအခုလိုမိလောင်ခဲ့တာဖြစ်ပါတယ်ဒီဝမ်းနည်းစရာမိလောင်ကျွမ်းမှုဟာပြည်နယ်မြို့တော်တရဗန်တန်တပူရမ်နဲ့ကီလို80လောက်กว่าကိုလမ်ခရိုင်ပါရဝါကန်ယူရန်မြို့ကပူတင်ကဒေဗီဖျားကြောင်းနာမှာမီရှူမီပန်းဖောက်ပြီးနိုင်ရင်နေငယ်ကြာမနေ့ခင်3နာရီလောက်မှာဖြစ်ပွားခဲ့တာပါမီရှူမီပန်းလောင်စာရီအများကြီးဒူလောင်ထားတဲ့တဲငယ်ဘော်ကိုမီးဖွားတစ်ခုကျပြီးဇက်တိုက်ဆိုသလိုအစုလိုက်ပြုံးလိုက်မီးလောင်ပောက်ကွဲမှုတွေဖြစ်ပြီးမီးခိုးပြာရီနဲ့မီးဖွားတွေတမဟုတ်ချင်းပြန့်နှံ့ခဲ့ပါတယ်ဒါကြောင့်ဖျားကြောင်းရဲ့တာဝန်ရှိသူတွေရဲ့ရုံကန်တစစီပျက်စီးပြီးဖျားကြောင်းအမို့တစ်စိတ်တစ်ပိုင်းမီးကျွန်းသွားခဲ့ပါတယ်ကြီးမားတဲ့မီးခိုးလုံကြီးတွေကိုညဘက်ပေါင်မဲတဲ့ကောင်းငင်ပေါ်တက်နေတာကိုလည်းတွေ့မြင်ကြရပါတယ်။မိလောင်ရာကနေကြောက်လန့်တကြားထွက်ပြေးလို့လူအများကြီးလူအုပ်ပိဒဏ်ရာရမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ကေဇေးအဖွဲ့ကပါရဗာကန်ယူရမ်မြို့ကိုရောက်လာပြီးလက်နက်ကင်တပ်တွေကလည်းဒဏ်ရာရသူတွေကိုဆေးရုံပို့ဆောင်ဖို့အကူအညီပေးကြပါတယ်။ဒဏ်ရာရသူတွေကိုပြည်နယ်တွေကပို့ကြည့်တဲ့ဆေးရုံစီပို့ပေးဖို့ရေရက်သင်္ဘော3စီးနဲ့ရဟယင်တွေကိုလည်းပို့ထားတယ်လို့ရေရက်ပြောခွင့်ရသူ DK ရှာမာက VOA ကိုပြောပါတယ်ရှင်။
အိန္ဒိယစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အတောအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်။ လွန်ခဲ့တဲ့10နှစ်ဒါမှမဟုတ်အရင်နှစ်တွေတုန်းကအိန္ဒိယနဲ့ပူးပေါင်းဆောင်ရွက်ဖို့မမျှော်မှန်းနိုင်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အခုလှုပ်ဆောင်နေတယ်လို့ကာကွယ်ဆိုင်ရာအကြီးအကဲအရာရှိတဦးကပြောပါတယ်။နှစ်နိုင်ငံသုံးနိုင်ငံပူးပေါင်းဆောင်ရွက်ချက်တွေနဲ့စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကာကွယ်ဆိုင်ရာနည်းပညာပိုင်းနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာစေဖို့အတွက်လည်းအမေရိကန်ကာကွယ်ဝင်ကြီးကာတာကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဆွေးနွေးညှိနှိုင်းရတာတွေကခက်ခဲနိုင်ပြီးကဘာတလွားပြိုင်ဆိုင်မှုတွေမြင့်မားနေပြီမဲ့နှစ်နိုင်ငံကြားပုံပြီးရင်းနှီးလာပြီးစစ်တပ်တွေပုံမခိုင်မအကောင့်စီမဲ့ထူးကဲတဲ့ပူပေါင်းထုတ်လုပ်မှုဆန်ရသဘောတူညီချက်တစ်ခုကိုအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံတို့လာမယ့်နှစ်တည်းအတွင်းရရှိလာမယ်ဆိုတာကိုတန်လျာမရှိဘူးလို့ဝန်ကြီးကယ်ရီကပြောဆိုပါတယ်။ခီးစင်မတိုင်ငယ်တောက်ချာနေကနိုင်ငံကြားဆက်ဆံရေးကောင်စီရဲ့ခန်းနာတစ်ခုမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံကြားနည်းပညာပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာတော့လေရင်တင်သင်းမောပုံစံထုတ်ဖို့နဲ့တိုက်လေရင်ပူးပေါင်းထုတ်လို့ရတို့ကိုအလေးထားလှုပ်ဆောင်မယ်လို့ကာကွယ်ဆိုင်ရာအကြီးအကဲအရာရှိကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကာတာရဲ့အိန္ဒိယခီးစင်ကတော့အာရှပစိဖိတ်ဒေသတွင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ဦးစားပေးအဆင့်အတန်းကိုပြသဖို့ရည်ရွယ်တာလည်းဖြစ်ပါတယ
်။နိုဝင်ဘာလကအပြင်သစ်နိုင်ငံပဲရစ်မြို့တိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့ရဲ့အမဂန်ဥစုတွေဟာတကယ်တော့ပြင်သစ်မှာဒုတိယကြိမ်ပြန်တိုက်ခိုက်ဖို့ပြင်ဆင်ထားပေမဲ့ပြီးခဲ့တဲ့လကပြင်သစ်အစားဘရက်ဆောမြို့ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ဗာဂျီယန်အစိုးရရှိနေတွေကပြောဆိုလိုက်ပါတယ်။ပဲရစ်တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကို၄လလောက်ကြာအောင်ရှာဖွေခဲ့ပြီးတဲ့နောက်ပဲရစ်မြို့မော်လန်ဘီကရက်ွက်ထဲမှာတန်ကြာရှိသူဆာလာအဗ်ဒါဆမ်ကိုဖမ်းမိခဲ့ပြီးတဲ့နောက်လူ32ယောက်သေဆုံးတဲ့ဘရက်ဆောလေးစိတ်နဲ့ယထာဘူရာဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အကြမ်းဖက်အဖွဲ့ရဲ့မာဂန်အုပ်စုတွေဟာစုံစမ်းစစ်ဆေးသူတွေရဲ့စစ်ဆေးမှုလုပ်ငန်းစဉ်အချိန်မြန်မြန်တိုးတက်နေတာကိုအန်အော်ဂျီဖြစ်ခဲ့ပြီးတဲ့နောက်သူတို့ရဲ့အစီအစဉ်ကိုပြောင်းပြီးဘရက်ဆောတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်တယ်လို့အစိုးရရှိနေတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်။ဆာလာအဗ်ဒါလ်ဆလမ်ကိုဖမ်းဆီးမှုကအကြမ်းဖက်အဖွဲ့ရဲ့အမဂန်အုပ်စုတွေကိုအစီအစဉ်ပြောင်းစီခဲ့တယ်လို့မတ်လ22ရက်ဘုံခွဲတိုက်ခိုက်မှုပြီးထွက်လာတဲ့သတင်းတွေကပြောဆိုပါတယ်။ပြင်သစ်ပဲရစ်မြို့တိုက်ခိုက်မှုအတွက်တန်တရာရှိတဲ့မဟာမက်အဘရီနီကမတ်လ22ရက်နေ့ဘရက်ဆောမြို့ Zaventem လေစိတ်မှာအသေးခံဘုံခွဲသမားနှစ်ယောက်နဲ့အတူတွေ့ရတဲ့အုတ်ထုတ်ဆောင်ထားတဲ့လူကသူပါပဲလို့စုံစမ်းစစ်ဆေးရေးအရာရှိတွေကိုထုတ်ဖော်ပြောဆိုတဲ့အကြောင်းဘယ်လ်ဂျီယံနိုင်ငံဗဟိုအစိုးရရှိတွေကစနေနေ့ကပြောဆိုခဲ့ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်ဝိုင်ယိုမင်းမှာမနေ့စနေနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်ပနာမရွေးချယ်ပွဲမှာတော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အနိုင်ရပါတယ်။ဒါ့ပြင်အမေရိကန်သမ္မတလောင်အဖြစ်ပါတီကိုယ်စားပြုဝင်ရောက်ရှင်းပြိုင်နိုင်ရေးအတွက်ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုတော့အသာစီးမရပါဘူး။အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကမဲရလ56ရာခိုင်နှုန်းအနိုင်ရပါတယ်။ဒါ့ပြင်ဝိုင်ယိုမင်းပြည်နယ်ရဲ့ပါတီညီလာခံကိုယ်စားလှယ်14ဦးထဲကနေပြိုင်ဘက်2ဦးတို့အနေနဲ့9ဦးစီခွဲဝေရရှိတယ်လို့ဒီမိုကရက်တစ်ပါတီကဆုံးဖြတ်ပါတယ်။မစ္စတာဆန်ဒါစ်ရဲ့အခုအနိုင်ရမှုကပြီးခဲ့တဲ့ရွေးချယ်ပွဲ9ခုအတွင်း10ခုမြောက်အနိုင်ရတာလည်းဖြစ်ပါတယ်။ဒါ့ပြင်ဒီမိုကရက်တစ်ပါတီရဲ့ညီလာခံကိုယ်စားလှယ်ခွဲဝေမှုအချို့အစားအရပြိုင်ဘက်မစ္စစ်ကလင်တန်ကိုအမိလိုက်နိုင်ပြီးဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်ဖြစ်လာရွေးအတွက်ကတော့အခုထက်ပိုပြီးပြက်ပြက်သားသားအနိုင်ရဖို့လိုအပ်တာဖြစ်ပါတယ
်။တရုတ်ပြည်မှကြီးမှာဒီ economist နဲ့ time magazine internet website မျက်နှာတွေကိုပြည်သူတွေမဖတ်နိုင်အောင် censor ဖြတ်တောက်ပိတ်ပင်လိုက်ပါတယ်။တရုတ်သမ္မတရှီကျင်ပင်ကိုဝေဖန်တဲ့အဲ့ဒီ magazine ဆောင်မတွေကို censor ဖြတ်နိုင်ဖို့ခုလိုလုပ်တာဖြစ်နိုင်တယ်လို့တောက်ချာနေတဲ့ the new york times သတင်းစာကရေးပါတယ်။တရုတ်နိုင်ငံဟာ voa the new york times the independent နဲ့ bloomberg အပါအဝင်တခြားနိုင်ငံတကာသတင်းစာမျက်နှာ website တွေကိုလည်းပိတ်ပင်ထားပါတယ်။တရုတ်နိုင်ငံရဲ့အင်တာနက်နဲ့လူမှုသတင်းဆိုင်ရာဆက်ဆက်ဖြတ်တောက်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ greatfire.org က The Economist website နဲ့ mobile phone သတင်းတွေကို April 2ရက်ကလေးကဆက်ဆက်ဖြတ်တောက်ခဲ့တယ်လို့ဆိုပါတယ်။တရုတ်ပြည်မှာကြီးမှာအင်တာနက်စာမျက်နှာမှာပြည်သူတွေဘာကြည့်တယ်နဲ့ဘာမကြည့်တယ်မှုဆိုတာကို ထိမ့်ချုပ်ပိတ်ပင်မှုကိုတရုတ်ဆိုရကဆုံးဖြတ်နေတာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံအနောက်တောင်ပိုင်းကျွန်းဘက်စလန်ခရိုင်တွင်အဘူဆာယက်အစွန်းရောက်တွင်နဲ့စင်နာရီတာတိုက်ခိုက်မှုအတွင်ဖိလစ်ပိုင်စစ်သား18ဦးကြာဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်မနေ့စနေနေ့ကတိုက်ခိုက်မှုအတွင်းအနည်းဆုံးစစ်သွေးကြောင့်5ဦးသေဆုံးပြီး20ဒဏ်ရာရခဲ့တယ်လို့စစ်တပ်ပြောခွင့်ရတဦးကပြောပါတယ်။သေဆုံးသူတွေထဲမှာမော်ရိုကိုနိုင်ငံသားတဦးလည်းပါဝင်တယ်လို့ပြောပါတယ်။တပ်စုတစ်ခုလုံးကြာဆုံးခဲ့တာဖြစ်ပြီးစစ်သား4ဦးတို့ခေါင်းဖြတ်ခံရတယ်လို့ Philippine Daily Inquiry သတင်းစာကရေးသားပါတယ်။ဒီနေ့အတွင်းဒေသရင်းတိုက်ပွဲတွေမှာအစိုးရတပ်ဖက်ကတရက်ထဲနဲ့အထူးခိုက်အကြအဆုံးအများဆုံးတိုက်ပွဲအဖြစ်လည်းဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကဒေသရင်းကမ်းခြေအပန်းဖြေစခန်းကနေပြန်ပြီးဆွဲခံရတဲ့ကနေဒါနိုင်ငံသားတွေနဲ့ဥရောပတိုက်သားတဦးတို့ပါဝင်တဲ့နိုင်ငံသား18ဦးလွတ်မြောက်ရေးအတွက်ဖိလစ်ပိုင်စစ်တပ်ကပြီးခဲ့တဲ့သတင်းနှစ်ပတ်လုံးဘက်ဆလန်နဲ့အနီးအနားကဂျိုဆိုကျွန်းတွေကစစ်သွေးကြတွေကိုလိုက်လံတိုက်ခိုက်နေတာဖြစ်ပါတယ်။ပြန်ပေးဆွဲခံထားရသူတချို့ကလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးဖို့တပ်ဆိုင်ရာအစိုးရတွေကိုပန်ကြားတဲ့ဗီဒီယိုတွေကိုလည်းအဘူဆာယက်အဖွဲ့ကနောက်ပိုင်းမှာထုတ်ခဲ့ပါတယ်။စစ်သွေးကြတွေကသူတို့တောင်းထားတဲ့ပြန်ပေးငွေကိုအေဘီလာရှိရနေမှာမပေးဘူးဆိုရင်ဖန်ထားသူတွေကိုခေါင်းဖြတ်မယ်လို့လည်းချင်းချောက်ထားပါတယ
်ဒီနေ့တနင်္ဂနွေနေ့မှာအာဖဂန်နစ္စတန်အရှေ့မြောက်ပိုင်းကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့အင်အားပြင်းကြီးဟာဗဟိုအာရှနဲ့တောင်အာရှဒေသတချို့မှာလည်းလှုပ်ခတ်ခဲ့ပါတယ်အသေးပြောက်သတင်းတွေတော့အခုထိမသိရသေးပါဘူးအမေရိကန်ဘူမိတိုင်းတိုင်ရေးဌာနရဲ့တိုင်းတချက်တွေအရငရင်ပြင်းရက 6.6 magnitude ရှိပါတယ
်
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးတင်ဆက်ပေးမှာကတော့မြန်မာနိုင်ငံရဲ့ပညာရေးအဆင့်တန်းမြင့်မှုပြည်သူအစိုးရအကြောင်းသားနဲ့ဆရာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြတဲ့သတင်းဖြစ်ပါတယ်။ကျောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်ကျောင်းသားတွေဆရာဆရာမတွေနောက်ဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရနဲ့ပြည်သူကနေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအဖြေရှာကြဖို့88မျိုးဆက်ခေါင်းဆောင်တို့ဦးနဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်တာဝန်ရှိသူတို့ဦးကတိုက်တွန်းပါတယ်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ကျောင်းသားတွေလိုလားတဲ့ဆန္ဒNLD အစိုးရကချမှတ်ထားတဲ့ပညာရေးဆိုင်ရာမူဝါဒပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုမှုတွေနဲ့ပေါင်းစပ်လိုက်ရင်မြန်မာနိုင်ငံအတွင်းမှာအဆင့်မြင့်ပညာရေးစနစ်ထွန်းကားလာမယ်လို့ယုံကြည်မျှော်လင့်ပါတယ်အသေးစိတ်နားဆင်ပါရှင်ဒီမိုကရေစီစံနှုန်းအနေနဲ့ကိုက်ညီတဲ့ပညာရေးစနစ်တရက်ပေါ်ထွန်းလာစေဖို့ပညာရေးတောင်းဆိုချက်17ချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ပြည်သူ့ကိုမျက်ကွယ်မပြုတဲ့လွှတ်တော်အသစ်အစိုးရအသစ်လက်ထက်မှာဆက်ပြီးတော့ညှိနှိုင်းဖော်ဆောင်သွားမယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတရဲ့သဘောထားဆန္ဒတွေကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုညှိနှိုင်းသွားကြမယ်ဆိုတဲ့ကျောင်းသားတွေရဲ့သဘောထားအပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြိုဆိုပြီးတော့ဆရာဆရာမတွေအနေနဲ့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့အသင့်ပါပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌလည်းဖြစ်မန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကတိကတူလည်းဖြစ်တဲ့ဥတုတက VOA မြန်မာပိုင်းကိုပြောပါတယ
်ကျောင်းသားတွေနဲ့တောင်းဆိုတာညှိနှိုင်းဆောင်ရွက်မယ်ဆိုတာလည်းလက်ခံနေကြ။ဒါကြောင့်လည်းဆိုတော့ပူးပေါင်းဆောင်ရွက်မှာသာအောင်မြင်မှာ။ဒါဖြစ်လို့လည်းဆိုတော့ကျောင်းသားလည်းမပါဘူး။ဘာမှမပါဘဲနဲ့လုပ်ခဲ့တဲ့ပညာရေးစနစ်တွေတုံ့ပြန်ခဲ့ရတယ်။အဲဒါကြောင့်အခုကအားလုံးပါဝင်မှာပေါ့နော်။အောင်မြင်မယ်လို့တော့ကျွန်တော်မြင်နေကြ။ဟိုမဆွေးနွေးနိုင်ကြမှာမရှိပဲနဲ့ကျောင်းသားတောင်းတာလည်းဘာမှတောင်းတာမဟုတ်ဘူး။ပညာရေးကိုလွတ်လပ်စွာပညာရေးပညာကိုတောင်းတော့ဒါကတော့ပေးနိုင်နိုင်မယ်လို့လည်းထင်ပါတယ်။ဒီပညာရေးဥပဒေတောင်းတဲ့အရာကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ဆက်ဆက်ပါများဖွဲ့ချုပ်ရဲ့အခန်းကဏ္ဍဘယ်နေရာမှဆိုကျွန်တော်တို့အားလုံးလှုပ်ဆောင်ပေးသွားမှာပါ။ဒါကြောင့်လည်းဆိုပြည်သူ့အစိုးရတရားဖြစ်တဲ့ကျွန်တော်တို့အပြေအဝါထောက်ခံပြီးတော့ပူးပေါင်းဆောင်ရွက်မှုလုပ်သွားမှာပါ
။88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ဦးမင်းဇေယျကလည်းကျောင်းသားတွေတောင်းဆိုတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်တွဲဆုံဆွေးနွေးအဖြေရှာကြဖို့ကိုလည်းတိုက်တွန်းပါတယ
်။ဒီဘာကိစ္စမှာပို့ချုပ်ကထုတ်တဲ့ပညာရေးရဆိုရင်သူတို့ကတွဲဆုံဆွေးနွေးရေးလမ်းကြောင်းတွေမသွားမယ်လို့ပြောတာဟုတ်။ဘယ်သူပဲ NLD ကလည်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့တာဘိုးသားပညာရေးကိုပြုပြင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိတယ်လို့ပြောရတဲ့ခါကျတော့ဒီလက်ရှိပညာရေးစနစ်မှာကျောင်းသားတွေခန့်ကန်တာနောက်ကျောင်းသားသမဂ္ဂရဲ့ခန့်ကန်တာတွေကို eventually ရောက်ဘယ်လိုကောင်းတဲ့ formula ဆိုတဲ့ချက်ကတော့ဆိုဆွေးနွေးခြင်းဖြင့်ဒီပဲပို့ပြီးတော့ထိရောက်မလို့ကျွန်တော်ကမြင်တယ်လေ။ဟုတ်တယ်ပဲကျောင်းသားတွေကလည်းတွဲလို့ဆွေးနွေးဖို့ကတောင်းဆိုတယ်ဆိုတော့ဒါကောင်းတော့လားလားလို့ကျွန်တော်သုံးသပ်လို့ရတာပေါ့နော်။ပညာရေးနဲ့ပတ်သက်တဲ့သူက policy တိုင်းဆိုင်ရာပေါ့နော်။မူဝ ိုင်းဆိုင်ရာတွေမှာဒီကျောင်းသားတွေလူလားချက်တွေနဲ့တော့တော်တော်ပြည့်စုံဆွေးနွေးရတော့ပို့ကျိုးရှိတယ်လို့ထင်ပါတယ်။
ကျောင်းသားတွေဘက်ကလည်းသူတို့လူလားတောင်းတာတဲ့ပညာရေးစနစ်ဖြစ်ထွန်းလာဖို့တောင်းဆိုချက်တွေအပေါ်ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရနဲ့လွှတ်တော်အပြင်ပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားပြီးပညာရေးစနစ်အဆင့်တန်းမြင့်လာအောင်ဆောင်ရွက်ပေးနိုင်မယ်လို့လည်းဆရာမတွေဘက်ကယုံကြည်မျှော်လင့်ကြောင်းဦးသူတာကပြောပါတယ်။ဒီမိုကရေစီအစိုးရခေတ်မှာမူဝါဒပိုင်းဆိုင်ရာမတူကွဲပြားတဲ့ဆန္ဒသဘောထားတွေကြားတွေ့ဆုံဆွေးနွေးအဖြေရှာခြင်းကသာလျှင်သဘောတူညီချက်အဖြေထွက်နိုင်မှာမဟုတ်လို့ဒီနီးလန်းသာအကောင်းဆုံးပါလို့လည်း88မျိုးဆက်ခေါင်းဆောင်ဦးမင်းစရာကအကြံပြုပါတယ်။အခုလက်ရှိမှာတော့ပြီးခဲ့တဲ့ဦးသိန်းစိအစိုးရလက်ထက်တုန်းကကျောင်းသားတွေစန့်ကျင်ခဲ့ကြတဲ့အမျိုးသားပညာရေးဥပဒေကိုလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့ပြီးဖြစ်တယ်လို့ NND အစိုးရလက်ထက်လွှတ်တော်အသင်းမှပညာရေးဝန်ကြီးသည့်အဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတည်ပြုခန့်အပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေကမှရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေအကြမှာပါမကျေလည်မှုတွေနဲ့မေးခွန်းထုတ်တာတွေရှိခဲ့ပါတယ်။အထူးသဖြင့်ကတော့ဒေါက်တာမျိုးသိန်းကြီးဟာသမ္မတဦးသိန်းစိအစိုးရလက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဒီမှာဥဆောင်ပါဝင်ခဲ့သူတဦးဖြစ်ပြီးကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတဦးလည်းဖြစ်ပါတယ်ရှင
်။သောရရှိများရှင် NLD ပါတီဥဆောင်တဲ့အစိုးရအသစ်နဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါစူးစမ်းလာနေကြပါတယ်။နိုင်ငံတကာထိတ်တန့်တန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလိုပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲ။မြန်မာနိုင်ငံကိုသူ့ဘက်ကိုယ့်ဘက်ပါအောင်အရှိန်နဲ့အနောက်နိုင်ငံတွေကြားလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲ။ဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0923283255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်အင်္ဂါညဒရေလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။တရုတ်နိုင်ငံဝမ်ပေါင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့ဖက်ဆက်လုပ်ကိုင်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်လေပတောင်းတောင်ကျင်းနီစီမံကိန်းရဲ့ထုတ်လုပ်မှုလုပ်ငန်းတွေမေလ5ရက်နေ့မှာစမယ်လို့ကြေညာထားပါတယ်။ဒီစီမံကိန်းဟာဒေသခံပြည်သူတွေရဲ့စန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့ဒေသခံတွေရဲ့မကျေနပ်ချက်ပြည်သူအကျိုးစီးပွားစန့်ကျင်မှုတွေအပေါ်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မတီကစုံစမ်းစစ်ဆေးပြီးတော့ပြင်ဆင်မှုအကြံပြုချက်တွေကိုတော့2013ခုနှစ်ကပြုလုပ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရကဖွဲ့စည်းခဲ့တဲ့အစီရင်ခံစာအကြံပြုချက်အကောင့်ထဲဖော်ရေးကော်မတီကအပီးအစီရင်ခံစာထုတ်ပြန်ချက်တွေပြုလုပ်ခဲ့ပြီးအခုလိုလုပ်ငန်းပြန်စတင်တာပါလေပတောင်းတောင်ဒေသကိုကိုယ်တိုင်သွားပြီးတော့လေ့လာခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းနားဆင်ပါရှင
်စကိုင်းတိုင်းပလဲမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုက်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်ခဲ့သူဖြစ်ပါတယ်။စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ဆိုပါတယ
်။သူတို့ဆောင်ရွက်ခဲ့တဲ့အချက်တွေသူတို့တင်ပြတဲ့အချက်တွေနဲ့လက်ရှိမြေပြင်အခြေအနေတွေနဲ့အများကြီးကွာခြားနေတယ်။အဲ့ဒီထက်မှအဓိကအချက်ကတော့တောင်သူလယ်သမားတွေရဲ့လေယာဉ်မြေရောကြီးကိစ္စပဲ။အဲ့တော့လေယာဉ်မြေရောကြီးကိစ္စကဒီကနေ့ဒီအချိန်ထိဒါကိုမရှင်းနိုင်ဘူး။အဲ့တော့မရှင်းနိုင်တဲ့အခါကျတော့ဟိုကျမတို့ဒီဒေတာမှာရှိရဲ့လေသမားတွေကအခုချိန်မှာဆိုရင်စိုက်ပြုတ်လောက်ကင်လို့လည်းမရတော့လေတွေကလည်းချန်စီကိုကတ်တဲ့ထဲမှာပါသွားပြီအဲ့တော့ဒီမိသားစုတွေအနေနဲ့လည်းအလောက်ကင်လည်းဒီအခုဒီစီမံကိန်းရဲ့အတွင်းမှာလောက်ကင်လည်းမရဘူးဆိုတဲ့အခါကျတော့ဒီဒေတာမှာရှိရဲ့ပြည်သူလူထုတွေရဲ့လိုအပ်ချက်တွေကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းအကောင့်တယ်ဖော်တဲ့ကော်မတီအနေနဲ့ဆောင်ရွက်ပေးထားပါတယ်ဆိုတဲ့အချက်တွေကဟိုဘာမှကိုက်ညီမှုမရှိဘူ
းဒီမကျေနပ်မှုတွေအတွက်ဒေတာကန်လေသမားတွေကပြီးခဲ့တဲ့မတ်လ၈ရက်နေ့ကပဲကျင်းနီစီမံကိန်းရုံးရှိကိုသွားပြီးဆန္ဒပြခဲ့ကြပါတယ်တုံရွာဒေသခံလက်သူမတူဖြစ်တဲ့မတ်ဆန္ဒက
အဓိကတော့ညီမတို့သီးနှံရောသေးနေပေါ့နော်အစည်းအငမ်းစားအတိုင်းလှုပ်ဆောင်ပေးဖို့ရပေါ့နော်တွားပြီးတော့ကုမ္ပဏီကိုတွားပြီးတောင်းဆိုတယ်ဒါပေမဲ့သူတို့ကလုံထွင်းအရာတွေနဲ့လမ်းကိုပိတ်ဆို့ပြီးတော့ညီမတို့ဒေသခံတွေကိုတားဆီးတယ်ဖြည့်ဆင်းလည်းမပေးဘူးပေါ့နော်တွေးဆုံညီနာညာလည်းမရှိဘူးကြောကြတော့ဒီသူတို့ကုမ္ပဏီရှိကိုတွားတဲ့သူမှန်သမျှဒေသခံမှန်သမျှကိုပုံမှန်တည်းလေးလေးထုတ်ပါရစေဖန်ဝင်ရလည်းထုတ်ပါရစေဟုတ်
အခုတစ်ခေါက်ဆန္ဒပြတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထွေထွေရွက်ောက်ပွဲမှာအနိုင်ရပြီးကာလဖြစ်နေပေမဲ့ဆန္ဒပြပွဲတွေမှာဂျားဝင်ဆောင်ရွက်ပေးမှုတစုံတရာမရှိသေးဘူးလို့မတ်ဆန္ဒကပြောပါတယ
်။အခုလောလောဆယ်ကတော့ညီမတို့ဒေသခံတွေတောင်းဆိုတဲ့ဟာကိုဂျားဝင်ညီနိုင်တဲ့အဖွဲ့အစည်းရဲ့လို့မရှိသေးဘူးပေါ့နော်။ဒီအခုနောက်တက်လာတဲ့အစိုးရအနေနဲ့ဒီဒေသတင်မြောက်လက်တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောပေါ့နော်။ဘာတစုံတစ်ခုမှပေါ့နော်။ဒီကုမ္ပဏီနဲ့ဒေသခံအကြမ်းမှာဆေးဆက်ညှိနှိုင်းပေးတာမျိုးရဲ့လို့မရှိခဲ့ပါဘူးရှင်။
နောက်တော့ရှိလာမယ်လို့ယူဆ
။နောက်တော့ရှိလာမယ်လို့တော့ယူဆပါတယ်ရှင
်။ဘလို့များတို့ဘလို့ပူအောင်ဆောင်ရစေခြင်းလဲဘလို့ရှေ့ဆက်ပြီးဘလို့သွားကြတယ
်။ရှေ့ဆက်ပြီးဘလို့သွားစေရင်လဲဆိုအခုဒီကုမ္ပဏီရဲ့လုံဆောင်ချက်တွေဟာဟိုတရားဥပဒေနဲ့ဆန့်ကျင်တဲ့အလုပ်တွေပဲဖြစ်နေတယ်။ဒီဒေသခံတွေကိုမတရားဖိနှိပ်တယ်ပေါ့နော်အနိုင်ကျင့်တယ်ပေါ့နော်။ဒီမြေသိမ်းတဲ့လူတက်တဲ့ဟိုဒီဒေသခံတွေဟိုမတရားညှဉ်းပန်းနှိပ်စက်နေတယ်ပေါ့နော်။ပုံမှန်တွေထုတ်တယ်ရွာတွေဆိုရင်လဲတင်းလေးလေးထုတ်ထားတဲ့နေတွေလည်းရှိတယ်ပေါ့နော်။ဒါမှမဟုတ်သူတို့အနေနဲ့ဟိုကြာကျွန်မတို့ဒေသခံတွေကတော့ခင်ဝင်းကိုတက်တယ်သူတို့တရားဆွဲလို့မရဘူး။ကျမတို့မြေတွေကိုမရောင်းမဲ့နဲ့သိမ်းတယ်။တရားဆွဲလို့မရဘူး။သီးနှံရောချေတောင်းတယ်။အခုထိထိရှင်းမပြေဘူးနော်။အဲ့လိုမျိုးဆိုတော့ကြတော့ဒီနောက်အစိုးရတက်လာမယ်ဆိုရင်တော့မှန်ကန်တဲ့တရားဥပဒေတစ်ခုပေါ်ပေါက်လာပြီပေါ့နော်။ကျမတို့ဒေသခံတွေရဲ့တရားမျှတတဲ့တောင်းဆိုမှုတစ်ခုကိုလှုပ်ဆောင်ပေးမယ်လို့တော့ထင်ပါတယ်ရှင
်။ဒီစီမံကိန်းကြောင့်ဒီဒေသထဲမှာတစုံတရာနဲ့ဟိုတိုးတက်လာတဲ့အကောင်းအမြင်ခုမှမရှိဘူ
းမရှိပါဘူးရှင်စုံရုပ်သားတွေပဲရှိတယ်ဟိုပေါ့နော်အခုလက်ရှိလဲသိမ်းခံရလို့မို့ဒီစကြံမြေတွေဆုံရှုံနေတောင်သူတွေလဲရလဲမဲ့ရမဲ့ဖြစ်တယ်လက်လုံလက်စားတွေအလုတ်အကန့်ခွန်လန်းဆုံရှုံနေဒေသခံတွေရဲ့ဒီသွေးစည်းညီညွတ်နေတဲ့စိတ်ဓာတ်တွေကိုပြက်ပြားစေတယ်ပေါ့နော်ဒီအာနာမခိုင်းတွေရဲ့ဖိနှိပ်မှုကိုခံရပြီးတော့စိတ်ဆေးရမှုအမျိုးမျိုးခံစားနေရတယ်ပြီးတော့ဒီစီမံကိန်းကနေ့မှာတိတ်မလုပ်ဘူးညမှာလုပ်တဲ့အတွက်ဆယ်ရက်တော့ဆိုလို့ရှိရင်ညမှာလုံးဝပေါ့နော်ဒီနေ့မှာအလုတ်ဆေးရပန်းတော့လောက်ရပြီးတော့ညအိုမအေးရတဲ့အချိန်တွေလည်းများတယ်လို့ပြောတယ်ကျမတို့ဘက်ကလည်းကြားနေရတာပဲဒီစီမံကိန်းရဲ့ဆက်တန်တွေပေါ့နော်ပြီးတော့ဒီဆယ်မြောင်းတာတမန်တွေပိတ်ဆို့ထားတဲ့အတွက်ဒီချင်းတို့မြေကြီးတဲ့ခါမှာပြီးခဲ့တဲ့နှစ်ကသူတို့ဘက်ကလည်းပိတ်တယ်မဝါဘက်ကလည်းပိတ်တယ်ကျမတို့ဘက်ဒီဒေသပေါ့နော်ဟိုချင်းတို့မြေအခါတိုင်းထပ်ပို့ပြီးတော့လွှမ်းမိုးမှုတံကိုခံရတယ်ဒီဆုံဆုံနေတာမျိုးတွေလည်းအများကြီးဖြစ်ခဲ့တယ
်ဒေါ်ဆက်စီကြီးအနေနဲ့ကတော့ပြီးသေးတာကနိုင်ငံအကျိုးဒေသအကျိုးဖြစ်ဖို့ဆိုရင်ဒါဆက်လုပ်ဖို့တင့်တယ်ဆိုပြီးဟိုဒီပြီးထားတယ်လေအ
ဲ့
တော့သူ့ရဲ့ယုံကြည်ချက်အတိုင်းဒီကိစ္စကိုဆောင်ရွက်နေတယ်လို့ဟောမျိုးဆို
မယူဆပါဘူးရှင်သူတို့လုပ်နေတာတွေကအလိမ်အညာတွေကြီးပဲဒီအပေါ်ရန်ရှင်မုံကျဲတွေပဲလုပ်နေတယ်ဒီတဘာဝပတ်ဝန်းကျင်နဲ့လည်းပတ်သက်ပြီးတော့အခုလက်ရှိသူတို့လုပ်နေတာတွေကစိုးကျိုးတွေကြီးပဲဖြစ်တယ်ကျမတို့ဒီဘက်ကနေဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကဒီချင်းတို့မြေဝင်လို့မို့ဒီဟိုစိုက်ပျိုးရေးမှာအခက်အခဲဖြစ်တယ်တချို့လူတွေဆိုကွက်လက်ဖြစ်တယ်သီးနှံအထွက်နှုံးတွေညော့တယ်ပြီးတော့ကြတော့ဒီစိုက်ပျိုးထားတဲ့ခြံတွေပျက်စီးတယ်ပေါ့နော်ဒီသူတို့အနေနဲ့ကဒီစီမံကိန်းမှာဒီအစီအငါကတိုင်းလောက်ဆောင်ပါတယ်ဆိုဒီလိုဘာတွေဖြစ်လာမဲ့ပြဿနာတစ်ခုမှကိုဖြစ်လာမှာမဟုတ်ဘူးသူတို့တကယ်မလောက်ဆောင်လို့လားကျမတို့ဒေသခံတွေဒီလိုစိုးရိုးတွေခံစားနေတာပြီးတော့ဒီဟိုမြေရေတွေပေါ့နော်အခုဆိုလို့ရှိရင်ရေတွေနောက်နေတယ်ရေရုံးနိုင်ရေရုံးနိုင်ဟိုရေရှုပ်ရေတွေချိုးနေရတယ်လို့ပဲပေါ့နော်အဲ့ဒါတွေကိုလည်းသူတို့အနေနဲ့တကယ်ဆိုရင်ဖြည့်ဆင်းပေးတယ်ဒါပေမဲ့ဘာမှဖြည့်ဆင်းပေးထားဟိုအစပထမမူလအစစိုးရိုးတွေပဲရှိနေတာပေါ့
စုံစမ်းစစ်ဆေးအစီရင်ခံစာအကြံပြုချက်အကောင့်ထယ်ဖော်ရေးကော်မတီက2015ခုနှစ်မတ်လကထုတ်ပြန်ခဲ့တဲ့ဆောင်ရွက်ချက်အပြီးသတ်အစီရင်ခံစာမှာတော့စီမံကိန်းကဏ္ဍဦးကာလမှာပို့ပြီးတင်ထားမိတဲ့လေယာမြေတွေပြန်ပေးခြင်းစီမံကိန်းအတွက်လိုအပ်ချက်အရာတင်ဆဲခဲ့တဲ့လေမြေတွေအတွက်ရော်ကြေးငွေတွေကိုပေါက်ဈေးအတိုင်းပြန်လည်ပေးအပ်ခြင်းတည်နံရော်ကြေးတွေပေးအပ်ခြင်းစတာတွေအတွက်ကျပ်သိန်းပေါင်း9တန်းကျော်သုံးဆွဲပြီးဖြစ်တယ်လို့ပါရှိပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လိုအပ်တာတွေကိုစီစစ်ဆောင်ရွက်ခဲ့တဲ့အပြင်ဒေသခံတွေအထူးစိုးရိမ်နေတဲ့သာသနိကအဆောက်အုံတွေပြန်လည်ဆောက်လုပ်ပေးခြင်းစတာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဒေသခံလယ်သမားတွေအတွက်နည်းပညာတွေခိမိစိုက်ပျိုးရေးလေးလာခီးစဉ်တွေပံ့ပိုးမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။တုံရွာကကိုမင်းမင်းကတော့
အဲ့ဒါတွေကဟိုလုပ်ငန်းဖော်ဆောင်ရေးကော်မတီရဲ့ဟန်ပြားလုပ်တဲ့တဲ့တွေပါ။ဒါပုံမလင်းလင်းပြောရတယ်ကျွန်တော်တို့ဘာဖြစ်လို့တော့ဆိုလို့ရှိရင်ဥပမာကွန်ပျူတာသင်တန်းတက်တယ်ကွန်ပျူတာအပြင်မှာတက်တဲ့ဟာက3လ5လမှာတက်ရတဲ့သင်တန်းကိုသူတို့ကတစ်လအတွင်းပေးတယ်တစ်လအတွင်းပေးပြီးတော့ဖွံ့ဝဲပိတ်ပေါ်တွေလုပ်တယ်တွဲဆုံမွဲတွေလုပ်တယ်သင်တဲ့တာက15ရက်ရင်း20သင်တယ်လက်မှတ်ချပြီးတယ်အဲ့ကလေးတယောက်ကအပြင်မှာဘာမှလုပ်စားမရဘူးနောက်တစ်ခါကျတော့ဟိုကိုပြောတဲ့စိုက်ပျိုးရေးသင်တန်းတွေလက်တွဲနေပြီးတော့ခေါ်သွားတာတွေနောက်တစ်ခါရေစင်းခေါ်သွားတာတွေကြားရတယ်ဒါကလည်းကျွန်တော်တို့ဆုံရှုံတဲ့ဒီဟာဆုံရှုံတဲ့လူလည်းမဟုတ်ပါဘူးသူတို့တင့်တော်တဲ့လူကိုခေါ်သွားတာပေါ့အခြားလူပဲခေါ်သွားတယ်နောက်တစ်ခါတစ်ချက်ပြောချင်တာကအဆိုးဆုံးပေါ့လုပ်ငန်းဖော်ဆောင်ရေးကော်မတီကမြေယာဆုံးရှုံးတဲ့လူတွေနဲ့ဒေသခံတွေနဲ့တုံးနေတာကာလမှာဒီချိန်မဲ့တူဦးနေတယ် အဲ့ဒီမှာလေဒီသားကံကပြောမဆိုကုန်မရဘူးသူတို့ပြောတာကိုနားထောင်ပြန်ရဲ့အဲ့ဒါအဆိုးဆုံးပဲ
ရွှေပြောင်းပေးရမယ့်ကြေးရွာစီးရင်မှာပါတဲ့ဇီရောရွာချမ်းမြဝတီကျောင်းစီရတော့ဥအားလောကကလည
်းတန်တန်ကြီးပေးတာဆိုဒီထဲမှာတော်တော်များများပါသွားပြီလေဒီထဲမှာဒီသူတို့ပေးထားတဲ့ဟာတွေကိုလည်းဟိုတော်တော်များများဒီမှာမယူကြတာတွေလည်းတော်တော်ရှိတယ်ပေါ့ဒါလည်းတန်တန်ကြီးကာလပေါက်သေးဒီဒါမရောက်တဲ့အတွက်ပေါ့တော်တော်များများဒီကျင်းနီစီမံငင်းကြီးကိုလည်းပြောရမယ်ဆိုရင်တော့လုံးဝလက်မခံတဲ့အတွက်မယူကြတဲ့အပိုင်းတွေလည်းအများကြီးရှိတယ်ပေါ့
ဝမ်ပေါင်ကုမ္ပဏီရဲ့တက်ဆိုင်ရာတာဝန်ရှိအရာရှိတွေနဲ့တွေ့ဆုံမေးမြန်းခွင့်ဒီကျင်းနီစီမံကိန်းစိုက်ထဲကိုဝင်ရောက်ပြီးတော့ကြည့်ရှုခွင့်ပေါ့နော်ကျွန်တော်တို့ VOA ရနေပြီးတော့တောင်းခံခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူးခင်ဗျာအလားတူပဲလေဗရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်မှာပါခဲ့တဲ့ပလဲမြို့နယ်လွှတ်တော်အမတ်ဒေါခင်ဆန်းလိုင်လည်းဝင်ရောက်စစ်ဆေးခွင့်မရခဲ့ပါဘူး
ကိုကျမကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ကျမဝမ်မုံကုမ္ပဏီကိုကျမသွားမေးတယ်ကျမဒီတဲ့ဟိုလုပ်နေတဲ့လုပ်တို့ကျမဝင်ကြည့်ကြပါလေဆိုကျမကိုခွင့်မပြုဘူးတော့မတွေ့တကယ်သူတို့ဟောဖြစ်တယ်ဆိုရင်ကျမတို့ဒေသခံလွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်လို့မို့ကျမတို့ဟိုဒါဇိုင်းမတ်မတ်ပေါ့ပြည်သူလူထုနဲ့တူဆောင်ရွက်နေတဲ့ပုံကိုတရားအနေနဲ့ရောနောက်တစ်ခါကျမတို့ဒီစုံစမ်းစစ်ဆေးရေးကော်မရှင်မှာပါဝင်တဲ့ပုံကိုတရားအနေနဲ့ရောဒါကျမဒီနေရာကြီးကျမကြည့်ဝင်ရှိကြည့်လဲကြည့်တယ်နဲ့ဒေသခံပြည်သူလူတွေစိုးရိမ်မှုမှမှုတွေကျမမြင်နေကျမပြန်ရှင်းပြချင်တယ်အခုဒီဒေသထဲမှာဘယ်သူမှမဝင်အောင်ဘာတွေလုပ်နေမှလဲကျမတို့မမြင်အောင်အခုကျမတို့မြင်ရတာသဘောပေါက်ဝင်နေတဲ့ပြည်စင်းနေတယ်အကောင်လို့ရှိရမြေသားတွေအကောင်တော်မောင်းနေအောက်ကိုပဲတုံချနေတယ်အဲ့တော့တနေ့နဲ့တနေ့တည်းကပြောင်းလဲပြောင်းလဲသွားတဲ့ရှုခင်းနေတဲ့မှာပြည်သူလူထုတွေအနေနဲ့ဘာမှကြိုးမြတ်မရှိဘူးသူတို့အနေနဲ့ထောက်တော့မယ်စီဝါပြထောက်တော့မယ်အဲ့တော့တနေ့ကိုတန်းနေရလို့ပြောပါတယ်ဒေါ်လာတန်းနေရဆိုတာဒေါ်လာတန်းနေရဆိုအမီတာမှာများပြားတဲ့ဒီငွေကိုဒေသခံပြည်သူလူထုတွေအတွက်ဘာလုပ်ပေးမှလဲဘာလုပ်ပေးမှတိုင်းနိုင်ငံတော်ရောဘလောက်တိုင်းတာဒီရမှလဲရတဲ့ငွေကိုဘလို့စီမံခန့်ခွဲမှလဲဆိုတာဒီခုချိန်ကြီးကျွန်တော်တို့ဘာမှမသိရဘူး
ကျွန်တော်တို့ရရှိခဲ့တဲ့အမှတ်တမ်းရုပ်ပုံတွေအရလဲကျင်းနီစီမံကိန်းကြီးဟာတကယ်တမ်းတော့ရက်ဆိုင်ထားခဲ့တာမဟုတ်ပဲတောင်တွေကိုဖြိုချတတ်တူရိုင်းမြေစာပုံတွေဒုတ်ထာရေးဆင့်မဲ့ကန်ကြီးတွေအစဉ်စဉ်တူးဖော်ပြီးလက်တွေ့ထုတ်လုပ်ရေးလုပ်ငန်းအဆင့်မဲ့ကျန်တော့တာကိုတွေ့ရပါတယ်။အနီးအနားကငင်းပွားနေစေစီမံကိန်းမြေယာတွေကိုလည်းခြံစည်းရိုးနဲ့ဒရိုင်းတွေခတ်လူကျွဲနွားတွေမဝင်နိုင်အောင်တူးမြောင်းကြီးတွေတူးဖော်ထားပြီးတားထားတာကိုလည်းတွေ့ရပါတယ်။လေဗရောင်းတောင်ကျင်းနီစီမံကိန်းစတင်ခဲ့တဲ့2010ခရဲကဒေသခံတွေအနေနဲ့မကြေမနက်ဆန္ဒပြခဲ့ရမှာအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်။စီမံကိန်းနယ်မြေတွေအတွင်းဝင်ရောက်ပြီးထွန်းနှုံးတိုက်ပွဲတွေတပိတ်စခန်းတွေလုပ်ခဲ့တာမို့2012ခုနှစ်ကုန်ကန်ဒီမှာအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲမှုဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေရောဝင်ရောက်ပူးပေါင်းခဲ့တဲ့ဖုံးတော်ကြီးတွေပါအများအပြားမီးလောင်ပုံးလောင်ကျွမ်းမှုတွေခံခဲ့ရတာမို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ခဲ့ရတဲ့အနေအထားရောက်ခဲ့ရပါတယ်။အဲ့နောက်ပိုင်းကော်မရှင်ရဲ့အစီရင်ခံစာထွက်ခဲ့ပြီးဝမ်ပေါင်ကုမ္ပဏီရဲ့စီမံကိန်းမြေခြံခန့်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြမှုတွေထပ်ဖြစ်ခဲ့ရမှာပြစ်ခတ်နှိမ်နှင်းမှုတွေကြောင့်2015ခုနှစ်ဇန်နဝါရီလအတွင်းမှာမိုးချိုးပြင်းရွာကလေသူမာကြီးဒေါခင်ဝင်းတည်ဆုံးခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒီတည်ဆုံးမှုပြဿနာကိုတော့ပြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိသေးဘူးလို့မိုးချိုးပြင်းရွာသားကိုဝင်းကျော်ကပြောပါတယ
်။ကျွန်တော်တို့လည်းအမြင်မရောင်းတာကကျွန်တော်တို့တစ်နှစ်တခါထွက်လာတဲ့ဒီနန်နဲ့ကျွန်တော်တို့သားသမီးလည်းကြောင်းပို့ပေးနိုင်တယ်ကျွန်တော်တို့ဘဝရှိရည်လဲစားဝတ်နေပြည်လေတယ်အဲ့တော့ခုသူပေးတဲ့18ဒိန်ဆိုလို့ရှိရင်ပြိပိုင်ဆွလွတ်ချင်းဆိုတဲ့ဟာကြတော့ကျွန်တော်တို့ကပြိပိုင်ဆွလွတ်လိုက်ရင်ကျွန်တော်တို့ကဘာခံစားကြမှာရှိတော့ဘူးကျွန်တော်တို့သားသမီးတွေလည်းနောက်တစ်ချိန်မှာမွေပေးကြကျွန်တော်တို့ဘာမှရှိတော့အဲ့ဒါကြောင့်ကျွန်တော်တို့ကမရောင်းနိုင်ဘူး18ဒိန်နဲ့သူတို့မဖြစ်မနေလုံမှဆိုရင်တနေ့ဒီနံထွက်နှုံးနဲ့ကျွန်တော်တို့ကမြို့အငားခင်ရံထွက်ပြီးအငားခင်ရံထွက်ပြီးမှလားကျွန်တော်တို့အငားရငားနိုင်မှာမရောင်းနိုင်ဘူးအဲ့လိုလဲဆိုတော့ကျွန်တော်တို့အငားဆိုရင်သူတို့လုတ်ပြီးတဲ့အချိန်မှာ230ဆို230သာပြီ230ပြည့်ရင်နိုင်ငံတကာစံချိန်အမီနဲ့အတူကျွန်တော်တို့ပြန်လုတ်စားရအောင်သူတို့ပြန်တဲ့အချိန်မှာကျွန်တော်တို့လည်းအမီထုံဝဲလုတ်ရအောင်ပြန်ပြီးတော့မြေကောင်းအောင်ပြန်လုတ်ပြီ
အခုခုဒီကိစ္စတွေကိုပြန်ပြီးတော့တင်ပြဖို့ပါရှိလားအခုဆိုလို့ရှိရင်ကျွန်တော်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်လာပြီအစိုးရသည်ဖြစ်လာပြီဆိုတော့အဲ့ဒါတွေကိုဘာဆက်လုပ်ဖို့စိတ်ကူးထားလဲ
ဘာဆက်လုပ်ဖို့ဆိုအခုကျွန်တော်ပြောတဲ့အတိုင်းပဲအငားခင်ရနဲ့ကျွန်တော်တို့ကတင်ပြမယ်သူတို့ငားခင်ရနဲ့လုတ်ပြမယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ကအေးသေးသေးညှိပြီးတော့ကျွန်တော်တို့ကလက်ခံမယ်ဒါနဲ့ခုလိုအပြတ်သဘောပုံစံမျိုးကြီးနဲ့ဆိုရင်ကျွန်တော်တို့သားသမီးတွေမှာလှုပ်ရှားမရသည့်အတွက်ဒေါအောင်စန်းသူဒီတမတာဖြစ်လေကျွန်တော်တို့ကဒီငားခင်ရနဲ့မဟုတ်ဘဲနဲ့အပြတ်ဆိုတဲ့ပုံစံကြီးလှုပ်လာရင်တော့ကျွန်တော်တို့ဆက်လက်တက်ရအောင်ပါ
အခုဒီပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မကြခင်မှာပဲရင်ဆိုင်ကြုံတွေ့ရမယ်ဖြေရှင်းပြရမယ်ပြဿနာတွေဖြစ်နေပါတယ်ကျွန်တော်တန်းတွေထောက်ပါခင်ဗျာ
ဒါကတော့ VOA မြန်မာပိုင်းဌာနမှတင်ပြခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင်
ဒီ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA American တန်ကနေ2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။ဝမ်းသာရမှာလား၊ဝမ်းနေရမှာလား၊အသွင်ကူးပြောင်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့ရင်ချင်းနိုင်ကဦးစီသူအောင်မြင့်နဲ့အတူကူညီတင်ဆက်ထားတာနားဆင်ပါရှင
်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်တဲ့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေအတည်ပြုပြဋ္ဌာန်းပြီးနောက်အဲ့ဒီယုံကနေဒေါ်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ပထမဦးဆုံးကြေညာချက်တရားထွက်ပေါ်လာပါတယ်။အဲ့ဒီကြေညာချက်ကတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတွေကိုပြစ်ဒဏ်လူငင်းချမ်းသာခွင့်ပေးလို့ရနိုင်မဲ့နီလန်းတွေနဲ့လောက်ကင်ဆောင်ရွက်လို့ရနိုင်တဲ့အကြောင်းအရာတွေပါထူးခြားချက်တစ်ခုကတော့တမတော်စစ်ဗိုလ်ချုပ်တွေအများစုပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်ပြီးမှအကောင့်ထဲပေါ်နိုင်မဲ့အထွေထွေလူငင်းချမ်းသာခွင့်ပေးတဲ့နီလန်းကိုတော့ရှောင်ရှားထားတာတွေ့ရပါတယ်ဒေါ်ဆန်းစုကြည်ရဲ့ကြေညာချက်မှာဘာတွေပါသလဲအစိုးရအာဏာလွှဲပြောင်းတာတပတ်မပြည့်ခင်မှာပဲရွေးကောက်ခံနေတဲ့တမတော်ကြားပရိပခ္ခတွေပိုကြီးခဲ့ပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အခုကြေညာချက်ဟာလွှတ်တော်နှစ်ရက်ကနေဒေါအောင်ဆန်းစုကြည်ကိုနိုင်ငံအတိုင်းအမြင်ခံပုဂ္ဂိုလ်အဖြစ်ဥပဒေပြုခန့်အပ်ပြီးတဲ့နောက်ပထမဦးဆုံးထုတ်ပြန်တဲ့ကြေညာချက်ပါဒီကြေညာချက်ဟာသမရရဲ့ကြေညာချက်မဟုတ်သလိုပြည်ထောင်စုဝန်ကြီးတယောက်ရဲ့ကြေညာချက်လည်းမဟုတ်ပါဘူးအသည့်ဆက်ဆက်နိုင်ငံတော်၏အတိုင်းအမြင်ခံပုဂ္ဂိုလ်ရုံးကနေထုတ်ပြန်လိုက်တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးကြေညာချက်ဖြစ်ပါတယ်။ဒီကြေညာချက်မှာလက်ရှိအကျဉ်းထောင်တွေရောက်နေတဲ့နိုင်ငံရေးအကျဉ်းသားတွေ၊ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးနိုင်တဲ့နည်းလမ်းသုံးသွယ်ကိုတင်ပြထားပါတယ်။ပထမတစ်ခုကတော့ဖွဲ့စည်းပုံအရသမဏကပေးနိုင်တဲ့ပြစ်ဒဏ်လွတ်ငြိမ်းချမ်းသာခွင့်ပါ။ဒါကတော့တရားရုံးမှာတရားစီရင်ပြစ်ဒဏ်ချမှတ်ပြီးသူတွေကိုပေးပိုင်ခွင့်ရှိတဲ့လူငယ်ချမ်းသာခွင့်အမျိုးအစားပါ။နောက်တစ်မျိုးကတော့ပြစ်ဒဏ်ချမှတ်ပြီးသူတွေကိုဖြစ်စေတရားရုံးမှာအမှုရင်ဆိုင်နေရသူတွေကိုဖြစ်စေအထွေထွေလူငယ်ချမ်းသာခွင့်ပေးနိုင်တဲ့လုပ်ပိုင်ခွင့်ပါ။ဒါကတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့သဘောတူညီချက်ရယူပြီးသမဏကပေးနိုင်တဲ့အထွေထွေလူငယ်ချမ်းသာခွင့်ဖြစ်ပါတယ်။တတိယကတော့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494ကိုကျင့်သုံးပြီးအစိုးရရှိနေတွေကနေတူတင်ထားတဲ့အမှုတွေကိုတရားရုံးရဲ့ခွင့်ပြုချက်ယူပြီးအမှုကိုပြန်ရုပ်သိမ်းလွှတ်ပေးလိုက်တဲ့နည်းဖြစ်တယ်လို့ဆိုပါရယ်ဒေါအောင်ဆန်းစုကြည်ကတော့သူ့ရဲ့ကြေညာချက်ထဲမှာအဲ့ဒီလိုလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အချက်၃ချက်ထဲကမှသူဆောင်ရွက်ပေးနိုင်တဲ့အမြန်ဆုံးနည်းလမ်းတွေကတော့တက်မတော်ခေါင်းဆောင်တွေပါဝင်တဲ့ကာလုံနဲ့မတိုင်မီပဲဆောင်ရွက်နိုင်တဲ့နည်းလမ်းတွေပဲလို့ဆိုပါရယ်ဒီကြေညာချက်ဟာလက်ရှိအချင်းချခံနေရတဲ့နိုင်ငံရေးသမားတွေ၊ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေအတွက်သတင်းကောင်းဖြစ်ပေမဲ့ကာလုံမှာအများစုနေရာယူထားတဲ့တက်မတော်အပေါ်ကတော့ပြည်သူတွေအထင်အမြင်လွဲမှားကြမှာကတော့သိကြပါဗျ။စာကိုနောက်တစ်မျိုးအဓိပ္ပာယ်ကောက်နိုင်တာကတော့နိုင်ငံရေးအချင်းသားတွေ၊ကျောင်းသားတွေကိုလူငင်းချမ်းသာခွင့်ပေးရေးကိစ္စတို့အစိုးရကတော့သဘောတူတယ်လုပ်ပေးမယ်တက်မတော်ဘက်ကသဘောတူမှာမဟုတ်တော့အထွေထွေလူငယ်ခွင့်နီလန်မစင်းစားနိုင်ဘူးဆိုတဲ့သဘောပါပဲ
အဲ့ဒီလိုအသေးပဲထွက်သွားရင်တော့ဒုံဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကြောင့်ငโกကလေးကမှတက်မတော်အပေါ်အမြင်မကြည်လင်ဖြစ်နေတဲ့ပြည်သူတွေခုဆိုပိုပြီးမုန်းတီးစေမှာဖြစ်ပါတယ်ပြည်သူတွေအနေနဲ့
တမရော်အပေါ်အထင်မြင်လွဲနေတာမုံဒီစိတ်ဝင်စီတာမျိုးဟာအသွင်ကူးပြောင်းရေးကိုအစဉ်ပြေပြေချောချောမွေ့ဖြစ်စီမှာလားတိုင်းပြည်တိဆောက်ရေးမှာအထောက်ပံ့ဖြစ်စီမှာလားတိုင်းပြည်အနာဂတ်ကောင်းစီမှာလားဆိုတာမေးခွန်းထုတ်စရာဖြစ်လာစီပါတယ်ပြီးခဲ့တဲ့ဧပြီလ၄ရက်၅ရက်အချိန်၃ရက်ပဲယူပြီး လွှတ်တော်နှစ်ရမှာအဲ့ဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်အတည်ပြုခဲ့ပါတယ်ဒီဥပဒေကြမ်းတင်သွင်းစဉ်တစ်လျှောက်လုံးလွှတ်တော်နှစ်ရစလုံးကတက်မတော်သားအမတ်တွေဟာအလွန်ရေးကြီးတဲ့ဥပဒေဖြစ်လို့အချိန်နည်းနည်းပိုပေးပြီးဆွေးနွေးခွင့်ပြုသင့်တယ်ဒေါန်ဆန်းစုကြည်ကိုခုလိုတာဝန်တရားပေးတာကိုမကန့်ကွက်ဘူးဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်စေသင့်တယ်ဖွဲ့စည်းပု
လုပ်ပုံကိုင်မုံဟာအရေးကြီးဥပဒေတစ်ခုကိုလွှတ်တော်ထဲမှာအခြေအတင်အခြေအလဲအခြေအလုံလောက်အောင်ဆွေးနွေးပြီးမှအတည်ပြုတယ်ဆိုတာမျိုးတဲ့နဂိုရည်ရွယ်ရင်းရှိတဲ့အတိုင်းအချိန်၃ရက်အတွင်းဥပဒေကျမ်းပါဣတီမရွေးတလုံးမှမပြင်းပဲအများစုဆန္ဒမင်းနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်တိတုလွှတ်တော်မှာစလုံးတလုံးလောက်ပြင်လိုက်တယ်ဆိုရင်ပဲအမျိုးသားလွှတ်တော်ဘက်မှပြန်ဆွေးနွေးရမှာကိုမလိုလားလို့အဲ့လိုတလုံးမကြံအတည်ပြုလိုက်တာပဲဖြစ်ပါတယ်ပြောရရင်ဥပဒေတစ်ခုကိုပြဋ္ဌာန်းနိုင်ဖို့မဲအလုံးလောက်ရှိတယ်အဲ့ဒီမဲကိုသုံးပြီးအတီးပြုတ်မယ်ပြင်းနေရင်အချိန်ကြာတယ်ဆိုတာမျိုးထက်ဘာမှမပူပါဘူးလွှတ်တော်တွင်တင်နာကိုကဟန်ပြသဘောသာတက်ရောက်သွားစီတာပါ NLD ဘက်ကအဲ့ဒီလိုပြုတ်မှုဆောင်ရွက်ပုံကြောင့်လွှတ်တော်တွေကတက်မတော်သားအမတ်တွေရဲ့တုံ့ပြန်ပုံကလည်းမကောင်းနိုင်တော့ပါဘူးပြည်သူလွှတ်တော်မှဥပဒေချမ်းကိုတပိုက်ချင်းဆွေးနွေးစဉ်မှာဒါဟာဖွဲ့စည်းပုံနဲ့မညီဘူးဒါကြောင့်မဲခွဲရင်လည်းကျုပ်တို့မဲမပေးဘူးဆန္ဒပြရဲဆိုတဲ့အနေအထားထိဖြစ်ပေါ်ခဲ့တာပါလွှတ်တော်ရင်းအနေအထားကို Skynet အပါအဝင် Channel တချို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာမို့တည်သူအများစုကတော့တကယ့်ဆွေးနွေးကြတဲ့အကြောင်းရင်းပေါ်မှာပြဿနာဖြစ်ကြတယ်ဆိုတာထက်ဒေါက်ဆန်းစုကြည်ကိုအတိုင်ပင်ခံခတ်မဲ့ကိစ္စတက်မတော်သားတွေကကန့်ကွက်တယ်ဆန္ဒပြရဲဆိုတာလောက်မြင်ပြီးအမည်မကျေလင်ဖြစ်ခဲ့ကြတာတွေအားလုံးအသိဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးအောင်မြင်မြင်ချောချောမွေ့ဖြစ်ပေါ်လာဖို့ဆိုရင်ဆေးအာဏာရှင်စနစ်နောက်တစ်ခါပြန်ပေါ်ပေါက်မလာအောင်ဝိုင်းပြီးဆောင်ရွက်ဖို့အဓိကအရေးကြီးပါတယ်။အဲ့ဒီအတွက်ရွေးကောက်ခံတဲ့တပ်မတော်ပြည်သူနဲ့တပ်မတော်အစဉ်ပြေစီလုံးညီညွတ်မှုရှိအောင်အကောင့်တွေဖော်ရပါမယ်။တပ်မတော်ကရွေးကောက်ခံတွေကိုအမြင်မကောင်းရင်ပြည်သူကလည်းတပ်မတော်အပေါ်ခုလိုပဲအမြင်ဆောင်နေရင်အသွင်ကူးပြောင်းရေးတွေမကအနာဂတ်တိုင်းပြည်တည်ဆောက်ရေးမှာလည်းအခက်အခဲတွေအများကြီးကြုံတွေ့ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုမျိုးတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတနာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီကနေ့တော့ပြီးခဲ့တဲ့တောက်ကြနေ့ကမြန်မာနိုင်ငံကသတင်းထုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေ Facebook အစာမျက်နှာပေါ်မှာမှတ်ချက်ပေးရေးလာကြတာတွေကိုအရင်ဦးဆုံးဝေမျှပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးခံရတဲ့ကျောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားတချို့ကိုတောက်ကြနေတော့ကပြန်ပြီးတော့လွတ်ပေးလိုက်ပါတယ်။အဲ့ဒီထက်မှာတော့တာယာရီအကျဉ်းတော်ကကျောင်းသားနဲ့ဝန်ရံပြည်သူစုစုပေါင်း30ကျော်လဲပါတာပါ။အဲ့လိုမျိုးဒီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့လက်ဗဒန်တာယာရီမှာအမှုရင်ဆိုင်နေရတဲ့ကျောင်းသူကျောင်းသားအများစုကိုတောက်ကြနေကလွတ်ငင်းချမ်းသာခွင့်ပေးလိုက်တယ်လို့ပြည်ထောင်ကြားခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအဲ့နောက်ပိုင်းမကြမီရက်ပိုင်းနေအတွင်းမှာလှုပ်ပေးမယ်လို့စီစဉ်နေတယ်ဆိုပြီးတော့သမရယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းပြောတာပါသမရရဲ့အမိန့်နဲ့နိုင်ငံရေးအကျဉ်းသားတည်တံ့ကိုပဲလွတ်ငင်းချမ်းသာခွင့်ပေးတယ်လို့လည်းဆိုပါတယ်ဒီသတင်းကိုကျွန်တော်တို့ရေဒီယိုရုံမြင့်တန်ကြားသာမကအင်တာနက် Facebook အစာမျက်နှာပေါ်မှာလည်းချက်ချင်းတင်ပေးခဲ့ပါတယ်နော် အဲ့မှာပဲတော်ရရှင်ရဲ့အမှတ်ချက်စကားတွေဇက်တိုက်တက်လာတာတွေ့ရပါတယ်။အဲ့ထက်မှာတော့ Nelio D ဆိုတဲ့ VA Facebook ပေးရတဲ့ကတနေ့တနေ့ကြည်နူးစရာပျော်ရွှင်စရာအံ့ဩစရာတဲ့ရင်တွေကြားကြားနေရတာဟုတ်မှဟုတ်ရဲ့လားလို့ဗျာ။ပြည်သူတွေပြုံးလို့ရွှင်လို့မြန်မာပြည်ကြီးစိတ်ချရပါပြီ။အကောင်းဆုံးရွေးချယ်မှုဖြစ်ခဲ့လို့ဒေါက်ဆဲစုကြည်ကိုလည်းကယူဆိုင်ဖို့မမေ့ကြပါနဲ့အောင်ဆိုပြီးရေးလာပါတယ်။ Thomas Kimpi ဆိုတဲ့သောရရှင်ကတော့
မင်္ဂလာရှိသောတဲ့မှာအခုလိုလှုပ်ပေးနေတာကိုဝမ်းသာပါတယ်။မလွတ်မြောက်သေးတဲ့လူတွေအတွက်လည်းဆုတောင်းပေးကြပါတယ်။နိုင်ငံရေးပြောင်းလဲချိန်တန်ပြီးမြန်မာနိုင်ငံအတွက်အလုတ်ကိုင်ကအစဆက်လက်ဖော်ဆောင်နိုင်ကြပါစေ
။ဝေလာနဲ့မောင်ဆန်းဆန်းကလည်းဝမ်းသာကြောင်းပြောလာကြပါတယ်
။နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလှုပ်ပေးရကျေးဇူးတင်ပါတယ်။နိုင်ငံရေးအကျဉ်းသားအားလုံးအနာဂတ်မြန်မာနိုင်ငံတော်ကိုတည်ထောင်တဲ့အခါအမှန်တရားဘက်ကဆက်လက်ရည်တည်နိုင်ပါစေလို့လည်း VOA ဝမ်းတော်သားအားလုံးကိုလည်းပဲကျေးဇူးတင်ပါတယ်။
စောစောဦးဆိုတဲ့ Facebook ပရိသတ်ကတော့ Thank you very much VOA ဆိုပြီးတော့သူစိုးရင်ရတဲ့ကိစ္စလေးတစ်ခုကိုလည်းထောက်ပြလာပါတယ်
။ကျေးဇူးတင်ပါတယ် VOA ရေနိုင်ငံရေးအပြောင်းအလဲမှာအကျဉ်းသားတွေပြန်လွတ်ပေးတာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကျဉ်းတော်တွေကမတရားဆွတ်ဆွဲခံရသူတွေနဲ့ကြံတဲ့ရခိုင်အကျဉ်းသားတွေတရားမှပြန်မလွတ်ပေးတာကိုတမင်ရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်နေတယ်လို့ထင်မိပါတယ်ခင်ဗျာ။
မြန်မာပြည်ကတည်းကပထမဦးဆုံးလားပထမဦးဆုံးနှစ်ဦးတည်းရဲ့နေမှာအခုလိုမျိုးဝမ်းသာစရာစကားကြားရတာမင်္ဂလာရှိလာပါတယ်ဆိုပြီးဆိုလာတဲ့သူကတော့ VOA Facebook ပရိသတ်ကိုအောင်အောင်ဖြစ်ပါတယ
်ဒီနေ့ဟာမြန်မာပြည်ကတည်းကပထမဆုံးလားပထမဆုံးရက်နှစ်ဆန်းတည့်ရက်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့1988ခုနှစ်တကူးလဆန်းတည့်ရက်နိုင်ငံသားအလုံးစိတ်ချမ်းသာကိုကျမ်းမာစွာဖြင့်လူသားအကျိုးပြုလုပ်ငန်းများစေနာဖြူစင်စွာနဲ့ဆောင်ရွက်နိုင်ပါစီဗျာ
ထွန်းအောင်ဆိုတဲ့တော်ရရှင်ကလည်းကျန်းတဲ့ចောင်းသားတွေလည်းအများဆုံးလွတ်မြောက်ပါစီလို့ဆုတောင်းပေးပါတယ်တဲ့ထွန်းထွန်းကတော့ VOE ဒီညတော့မြန်မာတနိုင်ငံလုံးပျော်ရွှင်တဲ့နေ့ဖြစ်မယ်ထင်တယ်ဆိုပြီးရေးလာတာပါ Make it LA ဆိုတဲ့ဒီ Facebook account ပိုင်ရှင်ကအခုလိုဆိုလာပါတယ
်ဖန်စီကန်ចောင်းသားတွေနဲ့နိုင်ငံရေးရတက်ကြွလှုပ်ရှားသူတွေဟာပုဂ္ဂိုလ်ရေးရရာဇဝတ်သားတွေမဟုတ်တဲ့အတွက်အချင်းတော်ရေဝန်ထမ်းတွေကမလွတ်မြောက်မီရပိုင်တွင်ကို့သွေးရင်းချပမာသဘောထားနားလည်ခံစားပေးနိုင်မယ်လို့ယုံကြည်ယူဆရင်းနဲ့မြန်မာနှစ်သက်ကူးမှာကုသယူနိုင်ကြပါစေဗျာ
အေးမေးဦးလမင်းကတော့လှုပ်ပေးတဲ့သူတွေကိုကျေးဇူးတင်တယ်လို့ VOA အဖွဲ့သားတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်နောက်ထပ်သတင်းတွေလွှင့်ပေးပါအောင်လို့ဆိုလာပါတယ်ဖန်စီခံရသူတွေဒီညတော့ပြန်လာပြီးတော့မိသားစုတွေနဲ့ထမင်းလက်ဆောင်စားနိုင်ပြီမလို့ဆန္ဒတွေအားလုံးပြေဝပါစေဆိုပြီးဆူတောင်းပေးလာတဲ့တော်ရရှင်ကကိုချစ်ဖြစ်ပါတယ်
မင်္ဂလာရှိသောသတင်းလေးနဲ့တကွာနိုင်ငံတော်သမ္မတနဲ့အမေစုဦးဆောင်တဲ့ NLD ကအမှန်များအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျ။စောင့်မျှော်နေတဲ့မိသားစုဆောင်ရင်းနဲ့ပျော်နေရတဲ့မိသားစုဝင်ဆွေမျိုးမိတ်ဆွေများကလည်းဝမ်းသာပီတိနဲ့မျှော်နေကြပါတယ်။မိသားစုတွေစုံကွင်းအိမ်ကိုအတူလက်တွဲပြန်နိုင်ပြီးထမင်းလက်ဆောင်မိသားစုတွေအတူတူစားနိုင်ကြပါစေ။မျှော်လင့်ဆောင်ဆိုင်တဲ့စံတာတွေပြေးကြပါစေ။
ထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ရေးလာကြတဲ့အစာတွေထဲမှာတော့တော်ရရှင်ဇော်ဇော်ကအမေရိကန်တုံး EDN အတုံးနှုံးများအင်္ဂလိပ်စာသင်ကန်းစာအစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတာပ
ါမင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနဲ့ကျောင်းသားဘဝတုန်းကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လေးပါပါတယ် VOA ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလေးတင်ပါတယ်VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်နေတဲ့အစီအစဉ်ကိုစိတ်ကြက်ရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA ဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေ။ဆက်လက်အားပေးလေပါ VOA ရေ
။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြေးပေးကြပါရစေ။ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆီနီမာအခုတစ်ပတ်အတွက်နံပါတ်6ချိန်နေတဲ့သတင်းပဲဖြစ်ပါတယ်။ Flow Rider တည်ဆူထားတဲ့My house ဆိုတဲ့တချင်လေးကတော့စားထွက်ထွက်ချင်းတော့ကဒါမနစ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ချင်းမှာ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာအဆင့်96ပဲရှိရပါ။နောက်မှသူက99ကိုပြုတ်ကျသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာ။ဒီတစ်ပတ်မှာဆိုရင်တော့ Flow Rider အဖွဲ့ရဲ့ My house ဆိုတဲ့တချင်က Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်6ကိုချိန်နေပြီဖြစ်ပါတယ်ရှင်။သွားရှင်ဒီတချင်လေးကိုခန်းစားနားဆင်ကြည့်ပါဦးနော်။
On the door and the night begins. Cause we've done this before, so you come on in. Make yourself at my home, tell me where you've been. you know what we is. Sometimes you gotta stay in, Welcome to my house. Baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house. Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house, baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house.
ရတဲ့အဖွဲ့အစည်းဆိုထားတဲ့ my house ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်သောရရှင်နေအတွက်မေတ္တာတေးလက်ဆောင်တစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်ကျွန်တော်ကပင်တရားမြို့နယ်ထဲသွန်းကျေးရွာအုပ်စုကအဒေသခံတဦးဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်စိုးမြင့်ကတော့
ကျွန်တော်တို့မြို့နယ်မှာလက်ရှိဆိုးရွာလက်ထက်ကျေးလက်တောက်သုံးရေကန်တွေကိုမြို့နယ်ကဓာတ်ရိုက်လာရောက်တူးဖော်ခဲ့ပြီးတော့ကျေးရွာလူလူကိုအတိမပေးပဲသူတို့သဘောနဲ့သူတို့လှုပ်သွားပြီးအခုအစိုးရပြောင်းလဲကန်ဒီစီးရင်နေအပ်ဖို့လိုအပ်မှအုတ်ချုပ်ရည်မှုနဲ့ဆယ်ရည်မှုတွေကိုရေကန်တူးဖော်မှုပြီးစီကြောင်းကုန်ကြငွေစီးရင်380ကုန်ကြကြောင်းလက်မှတ်ရေးထိုးခိုင်းနေပါတယ်အခုလိုအစကတည်းကအတိပေးတိုင်ပင်ဆွေးနွေးတာမျိုးမရှိပဲပြီးမှဘယ်ရွေ့ဘယ်မြကုန်ပါလဲဆိုပြီးရွာသူရွာသားတွေကိုဓာတ်ခုတ်ရလက်ဝင်ရှုခိုင်းတာမျိုးကိုပြောင်းကန်ဒီအစိုးရအဖွဲ့သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့UE ကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
အစိုးရတက်သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့ဆိုပြီးတော့ဒီသောရရှင်ပြောလာတာပါဝင်းမိုးဆိုတဲ့သောရရှင်ကတော့ဒီအစိုးရရဲ့ဆွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOE ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ် NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်ပြည်သူတွေစိတ်ရှည်သီးခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့တိုင်းပြည်ကောင်းစားရေးအတွက်ကြိုးပမ်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့သောရရှင်ဝေမိုးရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မွေးနေ့ဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မွေးနေ့ဒီလက်ဆောင်အချင်းတစ်ပုံနဲ့ဖျော်ပြပေးစမှာတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရောက်ရှိနေတဲ့မြန်မာလေးရင်းကရန်ကုန်ကအမကြီးနန်းငင်းရဲ့အေပီလ9ရက်နေ့မှာကြာရောက်တဲ့မွေးနေ့အတွက်ဆိုင်းချီဆိုင်တည်ဆိုထားတဲ့ Cherry ကိုသာပံပါကွဲဆိုတဲ့တချင်တောင်းဆိုလိုက်ပါတယ်ရှင်။အေပီလ9ရက်နေ့မှာပဲမွေးနေ့ကြာရောက်တဲ့ကေစင်တော် KK အတွက်အဝေးတင်နေရက NTU ဦးမော်နဲ့မောင်လေးညာနာတို့ကမွေးနေ့ဒီလက်ဆောင်ပါပါတယ်။ဒီတော့ဒီတစ်ပတ်ရန်ကုန်အမကြီးနန်းငင်းအတွက်တောင်းဆိုထားတဲ့ဆိုင်းချီဆိုင်ရဲ့တခြင်းလေးထုတ်လွှင့်ပေးကြပါရစေနော်။ Cherry ကိုသာပံမာကွယ်ဆိုတဲ့တခြင်းလေးကိုတေးတောင်းတဲ့သောရရှင်တွေကတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရစေ။နားဆင်ကြည့်ပါအောင်ရှင်
။မန်ဂိုလေငယ်မကြည့်တော့ဒေတာကျော်လည်းပြေရောခဲ့တယ်။ဒီမှာပန်လာရှာတဲ့ဘယ်တော့
nyo jin we pa ma lo se ma pe jin pa pa nyin le we ko khwe lo me ye ma jin na ra re ti bi da wa pwe taw mo ni ma no we ma daw pa ma si se me jin se se na yo ga se yin si ja de cherry we ye e wo ma pe pa bu pwe ti ye no le ma wa re pa ma ma le se nga brawa go tri ya re ha cherry go ta pa nga chin na kwe taw mo mi ma taw we ma daw ba ma si be me yu sen se na yo ga se yin si ja re cherry we ye e wo ma pya ba bu kwe chin ye no lain ma wa re pa ma ma le sai ma nyu ne shin nya mi ga brawa go tri ya re ha cherry ngo ve lo lo la ayin lu mya saing ma aw mi ye ya jin ne so yin che ko ma da ya ba de da bi me mi ma twa kin daw mo da ye a chit song le song ma pa naw yu me so yin ko ku pe jin ne daw mo ni ma daw we ma daw ba ma si be me na yoga sai yin shi ja re cherry le ye e wo ma pya pa bu kwe chin ye no lain ma ba re pa ma ma le sai ma myo ne shwe nya mi ga bra wa go tri ya re kha cherry go da pa nga chin na kwe
sa chin sa ye ti su tha de cherry go da pa ma kwe so de ta chin go na sin kai sa ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါလိမ့်ရှင်
။မပိုင်ရင်လည်းပဲကိုခွန့်လို့မယ်။မြန်မာကျန်နာရာရေးသီးပြီးသားဝကွဲ။တောင်ပေါ်မြန်မာတော်ဝင်မတော်ပါမရှိသေးမယ်။ယူဆင်စင်နာယူကစိတ်ရင်ရှိကြတယ်။ Cherry ကရဲ့အဲ့ဝမပြတ်ပါဘူး။ဖွက်ရှင်ရဲ့တော်နေမှာပါတဲ့ပမာမလေးစိတ်မညို့နဲ့ညာမေကမရဝါကိုသတိရတဲ့အခါ Cherry ကိုသာပန်းကကျင်းနာခွေတောင်ပေါ်မြေမှာတော်ဝင်မတော်ဘာမရှိသေးမဲ့ You sense na yoga စရင်ရှိကြရ
မရေတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ပြည်ရေးမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ဆက်ပြီးတော့ဒီထူးခြားဆန်းပြားတဲ့သတင်းများအစီအစဉ်ကိုသားညွန်ဦးနဲ့မခင်ဖြူထွေးတို့တင်ပြထားတာနားဆင်ရအောင်ပါရှင
်။မေဂန်ပြောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးတံတားပေါ်မှာချူဝါဝါခွေးတစ်ကောင်တက်ပြေးတဲ့အတွက်ရဲတပ်ဖွဲ့ကစိုက်ကင်နဲ့လိုက်ဖမ်းခဲ့ရပါတယ်။အဲ့နောက်တော့ဒီသရိုက်ဆန်ကာဝေးအဖွဲ့ကိုပို့ပြီးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဝေးပြေးရင်တိန်ရဲတပ်ဖွဲ့ကအသေးတန်လိုက်ဖမ်းခဲ့ရတဲ့အကြောင်း Twitter ပေါ်မှာရေးသားခဲ့ပြီးတော့စိုက်ကင်နဲ့ခွေးကိုလိုက်ဖမ်းနေတဲ့ဗီဒီယိုကိုတင်ပြခဲ့တာပါ။ဒီခွေးလေးကို Punch တို့နာမည်ပေးထားလို့ပဲခွေးရဲ့လက်ဘေးမှာအယူကောင်းပုံလက်ပတ်လေးဆွဲထားပြီးမြဲတခြားအမှတ်သားဘာမှမပါဘူးလို့မြို့ရဲ့သရိုက်ဆန်စောက်ရှောက်ရေးနဲ့ထိန်းချုပ်ရေးအဖွဲ့ကပြောပါတယ်။
ကမ္ဘောဒီးယားနိုင်ငံကပိုးကောင်လေးတွေကိုကျော်စားတဲ့ဓလေ့ကိုအစ်စ်အဆန်းဖြစ်အောင်ပြစ်စ်စားတောက်ဆိုင်တစ်ခုကပြင်ဆင်လုပ်ဆောင်နေပါတယ်။ပင်ကူရီကင်းမီကောက်တွေကိုကြက်သွင်ဖြူငရုတ်သီးနဲ့ကျော်ပြီးစားတဲ့ပုံစံမျိုးကနေကော်ပြက်လိပ်ထဲထည့်စားတာ။နောက်ဒိုးနဲ့ကိတ်မုန့်တွေထဲမှာဖုတ်စားဖို့လုပ်ဆောင်နေကြတာပါ။
ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရအုပ်စိုးတဲ့ပြည်တွင်းစစ်ကာလအတွင်းမှာအစားအသောက်ရှားပါပြီးဒုက္ခသည်စခန်းတွေမှာလူတွေငတ်မို့ခေါင်းပါတဲ့အတွက်အင်းဆက်ပိုးမွှားတွေကိုရှာဖွေစားတောင်းရင်းနဲ့အသက်ဆက်ခဲ့ကြတာပါ။အဲဒီနောက်မှာတော့လူတွေအကြိုက်တွေ့ပြီးတော့အခုချိန်ထိစားနေကြတာပါ။အင်းဆက်ပိုးကောင်ကလေးတွေမှာအာဟာရတက်တွေအများကြီးပါပြီးတချို့ပိုးကောင်တွေဆိုရင်အသားနဲ့ငါးတွေလောက်နီးပါးကိုအသားတက်ပါတယ်လို့ကမ္ဘာစားနေရေးကအဖွဲ့ကြီးကကြွမ်းကျင်သူတွေကပြောထားပါတယ်။အခုဒီ CM3 မြို့မှာဖွင့်ထားတဲ့ဆိုင်မှာဆိုရင်တော့အကောဝက်ဖျားเจ้าကြီးကိုလာရောက်လည်းပဲကြတဲ့အသည့်အစမ်းမီးစမ်းကျင်ကြတဲ့ခီးသွွားဧည့်သည်တွေအကြားမှာရေပန်းစားနေပါတယ်။တချို့တွေကတော့စားဖို့မဝင်မရေဖြစ်နေပြီလေ။စားပြီးတဲ့သူတိုင်းကြိုက်ကြတယ်လို့စားတောက်ဆိုင်ဖိုင်ရှင်ကပြောပါတယ်ရှင်။
ဟရီကန်ပြောင်းစုဖလော်ရီဒါပြည်နယ်ကီးစ်ကျွန်းစုရီဒဲကတနာကြောက်တန်းအတုရီနားမှာဒီယာယီရေအောက်ပကြီးပြာခန်းတစ်ခုကိုနုပညာရှင်တဦးကဖန်တီးလိုက်ပါတယ်။ကျူးဝါနဲ့ပင်လယ်ပဲခြားတော့တဲ့ကီးဝက်စ်ကျွန်းကနေ9မိုင်လောက်ပဲဝေးတော့တဲ့အမျိုးသားရေကြောင်းပြတိုက်အတ္တလန်တစ်သမုဒ္ဒရာအောက်ကပေ90အနှစ်မှာဓာတ်ပုံတွေပကြီးတွေကိုချိတ်ဆွဲထားတာပါ။ကယ်လီဖိုးနီးယားပြည်နယ်ဗန်ဒဘတ်မြို့တနာကြောက်တန်းအတုနားမှာဒီ2009ခုနှစ်ကလေးကနင်းမြုပ်သွားခဲ့တဲ့လေဒါမစ်ဆိုင်းဒုံးကြီးခြေရာခံတင်မောဒဇင်ရှိပြီးတော့တင်မောရဲ့နေရံတွေပေါ်မှာပကြီးကားတွေကိုရင်ငုတ်သမားတွေကချိတ်ဆွဲပြသထားပါတယ်။ပလတ်စတစ်ဂလပ်မှန်သုံးတဲ့တံမီးပေါင်တွေတက်ပြီးတော့ဆီလီကွန်နဲ့ပိတ်ထားတဲ့ပကြီးတွေဓာတ်ပုံတွေတရားစင်ကိုပြသထားတာဖြစ်ပါတယ်။ Austria အနုပညာရှင်လည်းဖြစ်ဓာတ်ပုံသမားတူလည်းဖြစ်တဲ့ Andreas Frank ဖန်တီးလိုက်တဲ့အနုပညာပြပွဲဖြစ်ပြီးတော့နင်းမြုပ်နေတဲ့ကဘာလူပြပွဲကိုနာမည်ပေးထားပါတယ်။2017ခုနှစ်ကလေးကပကြီးပြပွဲကြီးအဆက်ဆက်ကျင်းပခဲ့ပြီးတော့အခုတော့ရေအောက်ပကြီးပြကန်းကိုဖန်တီးလိုက်တာဖြစ်ပါတယ်။
တောင်ပိုင်းကလုံးဘေးလို့ခေါ်တဲ့ရွာလေးတွေ့ရမှာတော့ရွာကောင်းစီစီဝေးခေါ်ပြီးလုံးလို့ခေါ်တဲ့မိကြီးတဲကယေဒနာတွေကိုစောင့်နေလို့လူအများယုံကြည်ကြတဲ့လူပုရုပ်ကလေးတွေကိုသူတို့ရဲ့အိမ်တွေခြံဝင်းတွေထဲမှာလာပြီးတော့ဆွန့်ပစ်တာကိုရပ်တန့်အောင်လုပ်ဖို့တောင်းဆိုနေပါတယ်။အဲ့ဒီတွေအများကြီးကိုဆွဲဆောင်နိုင်တဲ့အတွက်ထူးခြားတဲ့ပြဿနာဖြစ်လာရတာပါ။ဒီရွာကလေးမှာနွားမွေးမြူတဲ့သူတွေ၊လယ်သမားတွေ၊တိတ်ခုတ်သမားတွေအများစုနေထိုင်ကြပြီးတော့ဒီနှုံးလူပုရုပ်ကလေးတွေဘယ်လိုအကြောင်းကြောင့်အများကြီးရောက်လာသလဲဆိုတာမသိပါဘူး။လူပုရုပ်ကလေးတွေအဓိကထားတဲ့ဌာနချုပ်နေရာကနေတဖြည်းဖြည်းနေရာချဲ့ထွင်လာပြီးအိမ်တွေရဲ့နောက်ခြံတွေထဲဝင်ရောက်နေရာယူလာတဲ့ဒီလူပုရုပ်ကလေးတွေဟာအိမ်နောက်ဖက်ခြံတွေကိုအသုံးပြုကျင်သူအိမ်ရှင်တွေအတွက်တော့ခေါင်းကိုက်စရာဖြစ်နေရတာပါဒေသခံကောင်စီကတော့ကိုယ်ပိုင်ခြံတွေမှာလူပုရုပ်ကလေးတွေလာထားတာကိုကာကွယ်ဖို့ခြံခန့်တဲ့နေရာမှာလိုအပ်တဲ့ရန်ပုံငွေကူရှာပေးမယ်လို့သဘောတူထားပါတယ်
ကိုသားညိုဦးနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ G7 လို့ခေါ်တဲ့ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဂျပန်နိုင်ငံဟီရိုရှိမားမှာစတင်လိုက်ပြီးဖြစ်တဲ့နှစ်ရက်ကြာညီလာခံအတွင်းအဓိကဆွေးနွေးကြမယ့်အထဲမှာတော့ကမ္ဘာလုံးဆိုင်ရာလုံခြုံရေးချင်းချောက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကအာဖဂန်နစ္စတန်နိုင်ငံခီးစဉ်အပြီးတနင်္ဂနွေနေ့မှာဂျပန်နိုင်ငံဟီရိုရှိမားကိုရောက်ရှိသွားတာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးဆုံးကနေအချိန်အမေရိကန်တို့နျူကလ িয়ার ဘုံကျဲချခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမားကိုပထမဆုံးတွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကာရာလာပြည်နယ်ကဖျားကြောင်တစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကကြီးမားတဲ့မီးလောင်မှုတစ်ခုဖြစ်ပွားခဲ့လို့လူ100လောက်သေဆုံးပြီးဖျားဘူးယာနဲ့ချီတန်းရရခဲ့ပါတယ်။ဖျားကြောင်နှစ်ပတ်လည်ဘာသာရေးပွဲတော်ရဲ့မီးရှို့မီးပန်းတွေကိုကြည့်ရှုဖို့ထောင်နဲ့ချီတဲ့ဖျားဘူးတွေစုယုံနေခဲ့တော့အခုလိုမီးလောင်မှုဖြစ်ခဲ့တာပါ။အိန္ဒိယစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အတော်အတွင်းအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်။လွန်ခဲ့တဲ့10နှစ်ဒါမှမဟုတ်အရင်နှစ်တွေတုန်းကအိန္ဒိယနဲ့ပူးပေါင်းဆောင်ရွက်ဖို့မမျှော်မှန်းနိုင်ခဲ့တဲ့ကိစ္စတွေကိုအခုလှုပ်ဆောင်နေတယ်လို့ကာကွယ်ရေးဆိုင်ရာအကြီးတန်းအရာရှိတဦးကပြောဆိုခဲ့ပါတယ်။နိုဝင်ဘာလကပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့ရဲ့အမကန်အုပ်စုတွေဟာတကယ်တော့ပြင်သစ်မှာဒုတိယကြိမ်တိုက်ခိုက်ဖို့ပြင်ဆင်ထားပြီးမယ်။ပြီးခဲ့တဲ့လကတော့ပြင်သစ်အစားဘရပ်ဆဲလ်မြို့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယံအစိုးရရှင်တွေကပြောဆိုပါတယ်။
သတင်းကျဉ်းချုပ်ကိုမတ်တန်ကြီးထက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vital ဇွန်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ပြည်ရေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.